ထိုင်းမြန်မာနယ်စပ်ကန္တနာပူရီခရိုင်နယ်စပ်ကနေထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသား20ဟာသူတို့မြန်မာနိုင်ငံကနေဘန်ကောက်လေစိတ်ကိုဝင်ရောက်ခဲ့ကြောင်းထိုင်းတစိတ်တုံးအတူထုထားတဲ့နိုင်ငံကူးလက်မှတ်တွေနဲ့မလေးရှားနိုင်ငံထဲကိုခိုးဝင်ဖို့စ조사ခဲ့ကြတာဖြစ်ပါတယ်။အမျိုးသား16ဦးနဲ့အမျိုးသမီး4ဦးစုစုပေါင်းမြန်မာ20ကိုထိုင်းမြန်မာနယ်စပ်ဆုံးခလာခရိုင်ထဲကချိုတီဝီတီယာကွန်အမှတ်1လမ်းမှာဆုံးခလာရဲကဖမ်းမိခဲ့တာဖြစ်ကြောင်းအလုသမားရေးလိုက်ပါဆောင်ရွက်နေတဲ့ဦးမိုးကျော်က VOA ကိုအခုလိုပြောပါတယ်
။ထိုင်းနဲ့မလေးရှားနယ်စပ်ဆုံးခလာခရိုင်ထဲမှာထိုင်းလောင်အကတွေကင်းလင့်နေချိန်မှာသူတို့မြန်မာအယောက်20ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။သူတို့မြန်မာအယောက်20ရဲ့ပတ်စုစာအုပ်တွေကိုစစ်ဆေးတဲ့အခါမှာသူနာပုံပြီးရေစိတ်ရဲ့လောက်ကအရာရှိလက်မှတ်တစ်စိတ်တုံးတွေအတုလောက်ထားတာကိုစစ်ဆေးတွေ့ရှိရတာဖြစ်ပါတယ
်။သူတို့တွေဟာအခုလိုမျိုးထိုင်းလောင်ဝကတစ်စိတ်တုံးအတုလောက်ပေးတဲ့ပွဲစားကိုတဦးကိုထိုင်းဘတ်ငွေ3,000ပေးခဲ့ရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအတွင်းလောင်ဝကရဲ့တစ်စိတ်တုံးအတုလောက်ဆောင်မှုအတွက်ထောင်ဒဏ်အနည်းဆုံး3နှစ်ကနေ10နှစ်ထက်မနည်းကြားခံခဲ့ရသူတွေလည်းအရင်ကတည်းကရှိခဲ့တာပါ။အခုလိုမျိုးအတုလောက်သူတွေဟာတရားမဝင်နယ်စပ်ဖြတ်တော်မှုထက်ပို့ပြီးတော့ကြီးလေးတဲ့အပြစ်ဒဏ်တွေကြားခံရနိုင်ပါတယ်။အခုဖမ်းဆီးခံရတဲ့မြန်မာတွေဟာတရားမဝင်နယ်စပ်ဖြတ်တော်မှုသာမကနိုင်ငံကူးလက်မှတ်ထဲထိုင်းနိုင်ငံရဲ့ဒစိတ်တုံးအတုလုံးမှုဥပဒေနဲ့ပါအရေးယူခံရမှာဖြစ်ပါတယ်
။အယောက်20ဟာတရားမဝင်နယ်စပ်ဖြတ်တော်မှုလိန်လယ်မှုပတ်စုဒစိတ်တုံးအတုပြုလုပ်မှုတွေနဲ့အရေးယူခံကြရမှာဖြစ်ပါတယ်
။အခုဆိုရင်ဒီနှစ်နှစ်စာကနေ6လအတွင်းတရားမဝင်နယ်စပ်ဖြတ်တော်ဝင်ရောက်လာတဲ့မြန်မာ1000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးထိုင်းအနာပိုင်တွေကသတင်းထုတ်ပြန်ထားတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။အခု2023ဇန်နဝါရီလကနေပြီးခဲ့တဲ့စက်တင်ဘာလအထိ6လအတွင်းမှာတရားမဝင်မြန်မာ1000ကျော်ဟာထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တယ်ဆိုတဲ့အကြောင်းလူကုန်ကူးခံရတဲ့သူတွေဖြစ်တယ်ဆိုတဲ့အကြောင်းကိုဖော်ပြထားတာတွေ့ရပါတယ်
။အခုဖမ်းခံရတဲ့မြန်မာနိုင်ငံသား20ဟာအော်တိုဘာလ29ရက်နေ့တောက်ကြနေ့မှာထိုင်းမလေးနယ်စပ်ဆုံးခလာခရိုင်ဟိုက်ရိုင်မြို့ကိုရောက်ရှိလာတာဖြစ်ပြီးစနေနေ့မှာမလေးရှားနိုင်ငံထဲကိုဝင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်အခုလိုမျိုးထိုင်းလက်ဝကတွေကစစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့ဟာထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုဒစိတ်တုံးအတုအသုံးပြုမှုတွေနဲ့တရားစွဲဆိုခံရမှာဖြစ်ပြီးပြစ်မှုချင်းရှားမယ်ဆိုရင်တော့ဒဏ်ငွေ9,000နဲ့အနည်းဆုံးထောင်ဒဏ်3နှစ်အထိပြစ်ဒဏ်ကြားခံရဖို့ရှိတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောကြပါတယ်ရှင်။